ဟောင်ကောင်ကျွန်းရဲ့တရုတ်နယ်နေဆက်ဒေသမှာစနေနေ့ကဆန္ဒပြသူတွေနဲ့အဓိကရုံးနေနေရဲတပ်ဖွဲ့ချရုံးရင်ဆန်ကပ်ဖြစ်ခဲ့ကြပါတယ်။ဗန္ဒာရေးလုပ်ငန်းတွေနဲ့အချက်အချာဟောင်ကောင်ကျွန်းမှာဒီမိုကရေစီလိုလားတဲ့ဆန်ကျင်ဆန္ဒပြမှုတွေက၃လကျော်လာခဲ့ပြီဖြစ်ပါတယ်။ဟောင်ကောင်ရဲ့အစွန်အဖျားမျိုးတစ်ခုဖြစ်တဲ့တူမွန်မှာကျဉ်ကျဉ်တန်တန်လှုပ်ရှားသူတချို့ကိုရဲတပ်ဖွဲ့ကမျက်ရည်ယိုဘုံးနေနဲ့ပစ်ပေါက်ခဲ့တယ်လို့ရာဘာကြီးနဲ့လည်းပြစ်ခတ်ခဲ့ပါတယ်။ဆန္ဒပြသူတချို့ကလည်းရဲတွေကိုအုတ်ခဲတွေနဲ့ပစ်ပေါက်ခဲ့ကြပြီးရင်းနှံစီပလင်းကိုမီးရှို့ပြီးလည်းပစ်သွင်းခဲ့ကြပါတယ်။ဒီအတီကယုံအတွင်လူတချို့ဖမ်းဆီးခံရပါတယ်။ရွလောင်းမြို့မှာပြီးခဲ့တဲ့စနေနေ့ကဆန္ဒပြမှုတွေအတွင်အတီကယုံနေနေရဲတပ်ဖွဲ့ဘက်ကထင်းထင်းသိမ်းသိမ်းရှိဖို့တောင်းဆိုခဲ့တဲ့ထင်ရှားတဲ့တက်ကြွလှုပ်ရှားသူအသက်83နှစ်အရွယ်ဦးလေးချန်ဒါမှမဟုတ်လေအဖိုးချန်လို့ခေါ်တဲ့သူကိုရဲတွေကမျက်ရည်ယိုဓာတ်ငွေသုံးတားဆီးခဲ့တဲ့ဗီဒီယိုပြန့်နှံ့ခဲ့ပြီးတဲ့နောက်ဒီကိစ္စကိုဆန္ဒပြသူတွေကမကြေမနက်ဖြစ်ခဲ့ကြတာပါ။